မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်တွေအကောင်အထည်ဖော်တိုင်မှုအပေါ်သုံးသပ်ဖို့လာမယ့်အောက်တိုဘာလ29ရက်နေ့ဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေဟာကမ္ဘောဒီးယားနိုင်ငံမှာအထူးစည်းဝေးတရကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးဟာနိုဝင်ဘာလကျင်းပမယ့်အာဆီယံထိပ်သီးစည်းနွေးပွဲမှတိုင်ခင်ကျင်းပတာဖြစ်ပြီးအာဆီယံဗရင်းချင်းစာရန်အပိုက်ခွန်အရအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်အရေးယူမယူထိပ်သီးဆွေးနွေးပွဲကဆုံးဖြတ်နိုင်အောင်ကြိုတင်သုံးသပ်တဲ့အစည်းအဝေးဖြစ်တယ်လို့ဆောင်းပါးရှင်ကဝိချောင်းကီတာဗွန်ကရေးသားပါတယ်။အာဆီယံအဖွဲ့စတင်တည်ထောင်ခဲ့ချိန်နောက်ပိုင်းအဖွဲ့ဝင်နိုင်ငံတစ်ခုပေါ်ဗရင်းချင်းစာရပါထမ်းချက်ပြအတိုင်းအရေးယူနိုင်ရေးကိုပြန်လည်သုံးသပ်တဲ့ပထမဆုံးအကြိမ်အစည်းအဝေးလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဖြစ်ရှင်းနိုင်ဖို့ကမ္ဘောဒီးယားနိုင်ငံဘက်ကမြန်မာစစ်ကောင်စီကိုအတက်နိုင်ဆုံးနားချတိုက်တွန်းနေသလိုနောက်အလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းမြန်မာအရေးရတီချက်နိုင်ငံတကာအတိုက်အဝန်းကိုမျက်နှာပြက်ခံပြီးပြောင်းလဲမှာမဟုတ်တဲ့အကြောင်းဆောင်းပါးရှင်ကသုံးသပ်ထားပါတယ်။ဒီနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာရောနိုဝင်ဘာမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာရောမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံရေးဂျာယီဝင်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကပြောဆိုထားပါတယ်။